ာရှစ်ဆက်နှစ်မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား၃မျိုးရှိနေပါလေ။ပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစဉ်ရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေ။ဒုတိယကနိုင်ငံသားပြုဝင်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစဉ်ရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေ။တတိယအမျိုးအစားကအဲ့နိုင်ငံသားဖြစ်ပြီးအဲ့နိုင်ငံသားစီစဉ်ရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေ။ဒီကပြအမျိုးအစားတစ်ခုခုကိုမကိုင်းဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါတယ်။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာဝေးဖွားပြည်နေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေး။ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်းလေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာတမ်းတစ်စောင်မကြာမီကတုတ်ဝေထားပါတယ်။ပထမမော်မြိုင်ဘကိုးရန်ကုန်မန္တလေးမှာစစ်တမ်းခောက်ပြီးရေးထားတာဖြစ်ပါလေ။ရှမ်းပြည်နယ်ကိုးကန့်ဒေသမှာလည်းစုံစမ်းမေးမြန်းတော်တွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကိုးပိုင်အုပ်ချုပ်ရေးရရှိတဲ့ဒေသမှာမိဘမှာရှိတဲ့ဆိုင်ရက်စာတမ်းကိုလိုက်ပြီးမပုံတင်ကပ်ပြားထုတ်ပေးပေမဲ့ဆိုင်ရက်စာတမ်းရဖို့အခက်အခဲပြဿနာတွေအမျိုးမျိုးရှိနေတာကြောင့်နိုင်ငံမဲ့ဖြစ်သွားသူတွေရှိပါပဲ
။နိုင်ငံမဲ့ဖြစ်နေသူတွေဟာဆိုင်ရက်စာတမ်းမရှိကြတာများတဲ့အတွက်မပုံတင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်။နိုင်ငံသားဖြစ်ကြောင်းမပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနိုင်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဆယ်တန်းလောက်ရှိတဲ့နဲ့အာရှမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ရုံးကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိနိုင်သေးပါဘူး။နိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့အခါမှာငွေလက်မှတ်အိမ်အောင်စုစည်းရင်းမိဘဘိုးဘွားရဲ့နေထိုင်ခွင့်အထောက်အထားစတာတွေလိုအပ်ပါတယ်။လျှောက်လွှာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်။နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှာတစ်ကြိမ်အနှစ်30မှာတစ်ကြိမ်45နှစ်မှာတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်။ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်။တချို့ကတော့အသစ်လဲလိုက်ရင်ရလာတဲ့အဆင့်ထက်နှိမ့်ကျသွားမှာဆိုလို့အသစ်မလဲဘူးလို့ဆိုပါတယ
်။တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလည်ကြတာများပါတယ်။နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်သက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်လျှောက်အစဉ်စဉ်တင်နေရတာဟာအခြေခံပညာမရှိတဲ့လူနည်းစုတွေအဖို့အခက်အခဲဖြစ်ပါတယ်။အစိုးရရဲ့လုံလီးလုံထုံးတဲ့ညွှန်ကြားချက်တွေကိုအများပြည်သူမသိနိုင်တာဟာအဓိကပြဿနာဖြစ်ပါတယ်။ကပ်ပြားသစ်လဲခြင်းရောက်လာရင်မလဲခြင်းတွေကများပါတယ်။မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်မှုဆိုင်ရဆရာအရာဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ်
။လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့ပြည်သူလူထုကြားဆက်သွယ်ပေးနေတဲ့ဂျားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လို့ရကံရအစဉ်ပြေတယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။ဆောက်လွှာရှင်ဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးဖြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနွယ်တွေထည့်သွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်လျှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံနဲ့ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကျော်ကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ
်။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1982မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါတယ်။ဒါလို့လို့ရမှာအစိုးရတဦးကြီးသာမကပဲအရက်ပဲအတင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းခေါင်းဆောင်ပြီးပါဝင်သင့်တယ်လို့အကြံပေးထားပါတယ်။အင်္ဂလန်မှာတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လူရောအခြားဘာသာစကားနဲ့ရောရေးထားပါတယ်။နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖယ်ရှားပြဖို့လိုအပ်တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံတဲ့လေလို့အကြံပေးတာပါပဲ။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါသေး။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါသေး။နောက်တစ်ချက်ကတော့ Mapotin Kapiavoma, Bionuene, Yonchi, Kogwe Mugu, Popia Tarabu, Malofu, Justice Business, Smile Foundation, Sien Kazama, Champi Tavarek.